မြမအစိုးရရဲ့ပြည်တံလူငယ်ချမ်းသာခွင့်အမိန့်နဲ့အကျဉ်းသားတချို့ပြန်လည်လွတ်မြောက်လာကြပြီဖြစ်ပါတယ်ဒီထက်မှာနိုင်ငံရေးအမှုနဲ့ဖမ်းဆီးထိန်းသိမ်းခံထားရသူတချို့လည်းပါဝင်ပါတယ်ဒီကနေ့လွတ်မြောက်လာသူတွေဟာဘယ်သူတွေလဲဆိုတာကိုတော့ထိုင်းချေဆိုင်သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ
်နိုင်ငံတော်သမရယုံရဲ့အမိန့်အမှန်58မြင်းဆောင်2013ရဒီဇင်ဘာလ30ရက်နေ့ကနေထုတ်ပြန်ခဲ့တဲ့ပြည်တံလူငယ်ခွင့်အမိန့်အရအင်းစိန်ထောင်နဲ့မန္တလေးထောင်ပြင်တခြားချင်းထောင်တွေကနေအကျဉ်းသားတွေပြန်လည်လွတ်မြောက်လာကြပါတယ်ရန်ကုန်အင်းစိန်ထောင်မှာတော့မနေ့ပိုင်းကနေညနေ6နာရီခွဲကျော်အချိန်လောက်ထိအကျဉ်းသား12ဦးလွတ်မြောက်လာခဲ့ကြောင်းအင်းစိန်ထောင်ရှိမှရှိနေတဲ့တက်ကြွလှုပ်ရှားသူကိုသိမ်းအောင်မြင့်ကဆိုပါတယ
်ဒေါက်တာကကိုတင်ကျော်ဦးလူအေးမဆိုင်ဒီကိုမြင့်နိုင်၄ဦးလွတ်တယ်ဒေါ်နော်အောင်လာစီသူလွတ်တယ်မှအားလုံးပေါင်း12ဦးမှဟုတ်တယ
်ညနေ6နာရီခွဲကျော်အချိန်လောက်မှပြန်လည်လွတ်မြောက်လာသူကိုတင်ကျော်ကတော့ပုံမှန်78နဲ့ပုံမှန်905ခွေးနဲ့အမှုပေါင်း15မှုလောက်တရားစွဲဆိုခံရသူပါသူကတော့
သမလာကြီးရနေတော့မှသူကရီတိုင်းကိုလှုပ်ပေးတဲ့ကိစ္စကိုတော့ကျွန်တော်ကြိုးစားတယ်ထောက်လက်ထောက်ခံပါတယ်နော်သို့တော့အဲ့ဒီပုံမှာဒီ33ရက်နေ့အမိန့်ပဲတည်တယ်2013ကကိစ္စတွေဒီဘက်မှာဟိုစားပေါ့မတက်ဆိုင်ဘူးဆိုရင်တော့အဲ့ဒါဆိုရင်တော့လွဲမတဲ့ဆုံးဖြတ်ချက်ပဲဖြစ်ပါလိမ့်မယ်ကျွန်တော်တို့ကတော့လူမှုအကျိုးနဲ့ပတ်သက်လာရင်နိုင်ငံမှာရှိတဲ့နိုင်ငံရေးအတိုင်းအဝိုင်းတွေအားလုံးလုပ်ဖို့ကိန်းပတ်တွေအားလုံးကတော့အကျိုးစီးပွားအကာအကွယ်မပေးနိုင်တဲ့ပုံမှန်တွေကိုဘယ်သူမှလေးစားမှလည်းမဟုတ်ဘူးအစိုးရကဒီတိုင်းလွတ်လိုက်ဖမ်းလိုက်လွတ်လိုက်ဖမ်းလိုက်တယ်ပဲအချိန်ကြီးကုန်ပြီးတော့မှသမိုင်းမှာအစိုးရရဲ့အမဲချက်တွေဖြစ်သွားမှဖြစ်တဲ့အတွက်ဒီလူတွေရဲ့ကြက်တဲကိုကူးကောင်းဖြည့်ချင်းအောင်မြင်ပါလိမ့်မယ်လို့ဒါသိတယ်ဦးကျွန်တော်ဟိုမင်္ဂလာစကားပြောလိုပါတယ်ဗျာ
မန္တလေးမြို့ကျင်းထောင်ကနေလွတ်မြောက်လာသူတွေကတော့ပုံမှန်905ခွေးနဲ့လွတ်မြောက်လာကြသူများဖြစ်ပြီးညပိုင်းအထိလွတ်မြောက်လာတဲ့စည်ရင်ဟာကိုဦးသာရှိကြောင်းတက်ကြွလှုပ်ရှားသူတို့ဖြစ်တဲ့ကိုကြီးကြီးကျော်ကပြောပါတယ
်နိုင်ငံရေးကျင်းသားဟောင်းလေးကမလွတ်ပါဘူးဗျာပြီးခဲ့တဲ့မန္တလေးမှာမန္တလေးနဲ့ဝင်းကျင်မှာရိုးရိုးဖြစ်ခဲ့တဲ့နေရာပေါ့နော်ကောလာဟလသတင်းဖြတ်တယ်လို့သတ်မှတ်ခံရတဲ့ကိုမြင့်ဦးရဲ့မန္တလေးမှာကဘာမကြီးမှုလို့ခေါ်တတ်တယ်ဗျာပတ်ဝန်းကျင်မှာရဲတဲ့မန္တလေးညီးတဲ့ခါမှာကဘာမကြီးချင်းအော်ဆိုမိတဲ့၃ဦးရဲ့လက်ပိုင်ရွာကဒုတိယလန့်ပြီးတော့တတ်တိုင်ခေါက်လိုက်တယ်အဲ့ဆိုင်ကလေးနဲ့လာတာကိုလက်ခောက်လိုက်တယ်အဲ့ဒါ3ဦးရယ်နောက်တစ်ခုကတော့60ကအဲ့လိုလာပြီးလာပြီးလို့អော်မိတဲ့2ဦးပေါ့ဗျာဆက်တဲ့ပฏิပက္ခကာလမှာ95ခါဝေးတဲ့ဆွဆက်ခါတဲ့လူက9ဦးဆိုတာပြင်လင်းပြောမှာဗျာကျွန်တော်နိုင်ငံရေးအကျဉ်းသားလို့တောင်မှပြောလို့မရဘူ
းနိုင်ငံရေးအကျဉ်းသားများစီစရေးကော်မတီကတာဝန်ရှိသူဦးရဲအောင်ကတော့ဒီဇင်ဘာလ30ရက်နေ့အမိန့်ထဲမပါဝင်နိုင်သေးတဲ့အကျဉ်းသား35ဦးလောက်ကျန်နေသေးကြောင်းကိုပြောပြပါတယ်
စည်ရင်းရဆိုလို့ရှိရင်35ဦးတော့စည်ရင်းကျန်ပါသေးတယ်သူတို့ကအခုဒီမိန်ကမှပါလဲပုံမှန်တချို့နဲ့သက်ဆိုင်တယ်လို့ဒီမိန်ကမှမပါလဲတခြားပုံမှန်တွေနဲ့လည်းဟိုခြောက်ကြနေတာဖြစ်ပါလေအဲအဲ့လိုလူမျိုးတွေကအခုဒီအမိန့်ကိုတုတ်ပြန်တဲ့အခါမှာဒီလူတွေကပွာသွားမှုမရှိပါဘူးသူတို့ကရှိဒီအမိန့်နဲ့သက်ဆိုင်တဲ့ပုံမှန်တွေနဲ့ပတ်သက်တဲ့ဖြစ်တဲ့အနေကိုဖြေလျှော့ပြီးမယ်တခြားပုံမှန်တွေနဲ့ကြားထားတဲ့ဖြစ်တဲ့နေရာတို့တို့ဆက်ပြီးဆန်းစားမယ်ကိစ္စရှိပါလေအဲအဲ့ဒီဟာဆိုတဲ့ကျွန်တော်တို့ကပြီးကြတော့ကျွန်တော်တို့အဲ့ဒီလူမျိုးတွေဆိုတော့စီးကြကျွန်တော်တို့ဆက်ထားပါလေ
နိုင်ငံတော်သမရဦးသိန်းစင်ကမနေ့ကထုတ်ပြန်တဲ့အမိန့်မှာတော့မတရားသင်းအဥပဒေပါပြစ်မှုတွေနိုင်ငံတော်တစ္ဆာဖောက်ဖျက်ပုံကံမှုပြစ်မှုဆိုင်ရာဥပဒေပုံမှန်1/2အကြီးညိုပြက်အောင်လုပ်မှုပြစ်မှုဆိုင်ရာဥပဒေပုံမှန်124ကကြီးနိုင်ငံတော်အားနှောက်ယှက်ဖျက်ဆီးလိုသူများရဲ့ဘေးအန္တရာယ်မှကာကွယ်စောင့်ရှောက်တဲ့ဥပဒေပါပြစ်မှုများငြင်းငြမ်းစွာစုဝေးခွင့်နဲ့ငြင်းငြမ်းစွာစီတက်လှည့်လည်ခွင့်ဆိုင်ရာဥပဒေပါပြစ်မှုများအများပြည်သူရဲ့အကျိုးပျက်စီးစေမှုပြစ်မှုဆိုင်ရာဥပဒေပုံမှန် 9051950ပြည့်နှစ်အရေးပေါ်စီမံမှုအဥပဒေပါပြစ်မှုတွေကိုပြည်ထန်လူငယ်ခွင့်ပြုတယ်လို့ဆိုပေမဲ့အဲ့ဒီအမှုနဲ့ပတ်သက်တဲ့သူတွေကလွတ်မြောက်လာခြင်းမရှိသေးတဲ့အတွက်ညနေပိုင်းကစပြီးရန်ကုန်အင်းစိန်ထောင်ရှိမှထိမ့်သိမ်းခံရသူတွေရဲ့မိသားစုအနေနဲ့တက်ကြွလှုပ်ရှားသူအင်အား200ကျော်ဟာဆန္ဒထုတ်ဖော်နေခဲ့ကြပါတယ်နိုင်ငံရေးအကျဉ်းသားတွေနဲ့တခြားအကျဉ်းသားတွေအတွက်အထွေထွေလူငယ်ချမ်းသာခွင့်ကိုအမြန်ဆုံးပေးပါနိုင်ငံရေးအကျဉ်းသားတွေကိုလွတ်ပေးပါလို့တောင်းဆိုနေကြတာဖြစ်ပါတယ်ဒီလိုတောင်းဆိုမှုတွေလုပ်နေတဲ့အချိန်ညနေ6နာရီခွဲကျော်အချိန်လောက်မှာပဲကျန်နေသေးတဲ့အကျဉ်းသား10ဦးခန့်ကိုထပ်မံလွတ်ပေးခဲ့တာဖြစ်ပါတယ်ရှင်